ရိုဟင်ညာဒုက္ခသည်နေရပြန်နိုင်ရင်ကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးအဖြေရှာသွားမှာဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နေဆက်ရိုဟင်ညာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်ကြီးစုခဲ့ကြတဲ့လူမျိုးရေးကောင်စီအဖွဲ့ဝင်တန်တမန်တွေကပြောကြားလိုက်ပါတယ်။ဒီကနေ့တနင်္လာနေ့မြန်မာနိုင်ငံကိုရောက်ရှိလာမဲ့သူတို့ခီးစဉ်မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ညာတွေရဲ့အခြေအနေကိုတွားရောက်ကြီးစုကြမှာဖြစ်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်တပ်အမတ်15ဦးလုံးလိုက်ပါလာတဲ့ဖွဲ့ဟာသူတို့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်း No Man's Land မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းနေရအပါအဝင် Cox's Bazaar မှာရှိတဲ့ Rohingya ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ကြပါတယ်။ဒုက္ခသည်အမျိုးသမီးတွေ၊ကလေးငယ်တွေအပါအဝင်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမေးမြန်းခဲ့ကြပါတယ်။သူတို့ကိုယ်တိုင်မြင်တွေ့ခဲ့ရတဲ့ Rohingya ဒုက္ခသည်တွေရဲ့အခြေအနေကိုမနေ့တနင်္ဂနွေနေ့ကဒုက္ခသည်စခန်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတပ်အမတ်အသီးသီးကပြောဆိုခဲ့ကြပါတယ်။ဒီကနေ့မြန်မာနိုင်ငံကိုဆက်လက်ထွက်ခွာမဲ့ခီးစဉ်နဲ့ပတ်သက်လို့လည်းလက်ရှိလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌပီရူးနိုင်ငံဆိုင်ရာကုလသမဂ္ဂတပ်အမတ်ကြီး Gustavo Adolfo Misa Calder Velasquez ကသတင်းထုတ်တွေကိုအခုလိုပြောပါတယ်။
We will have thorough discussions with all the authorities, different authorities at the central and local levels. We are visiting the Rakhine State.
ဘဟုနဲ့ဒီသဆိုင်ရာအနာဂတ်ရဲ့ပါဝင်တာဝန်ရှိသူအားလုံးနဲ့ကျွန်တော်တို့တည်တည်ချချဆွေးနွေးကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုကျွန်တော်တို့သွားမှာပါ။ဒီလိုနေရာအားလုံးကအခြေအနေတွေကိုသိပြီးမှရှေ့ဆက်ဘာလို့ရမလဲဆိုတာကိုနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှာကျွန်တော်တို့ဆွေးနွေးပါမယ်။လောလောဆယ်မှာနောက်တစ်ချက်ကျွန်တော်အထူးပြောချင်တာကကုလသမဂ္ဂဗေမှုချုပ်ကမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခန့်အပ်လိုက်ပြီဆိုတာပါ။ဒါကြောင့်ဒီအရေးကိစ္စတွေအားလုံးအတွက်ဖြစ်ပေါ်နေတဲ့အခြေအနေကိုကျွန်တော်တို့အကဲဖြတ်ဖို့လိုအပ်ပါတယ်
။ရိုဟင်ဂျာအခြေတဲကိုလုံခြုံရေးကောင်စီအနေနဲ့အပြေရှားဖို့လှုံ့ဆော်သွားမှာဖြစ်တယ်လို့လည်းရုရှားနိုင်ငံဆိုင်ရာကုလသမဂ္ဂတမ်မတ်ကြီးဒီမီထရီပိုလီယန်စကီးကပြောပါတယ
်။ It's very necessary for us to come and see everything at place here in Bangladesh and in Myanmar.But there is no magic solution. There is no magic stick to solve all these issues.
ဒီလိုဘင်္ဂလားဒေ့ရှ်မှာရောမြန်မာနိုင်ငံမှာပါဖြစ်ပျက်နေတာဒီအားလုံးကိုကျွန်တော်တို့ကိုယ်တိုင်လာပြီးတော့ကြည့်ဖို့တကယ်ကိုလိုအပ်ပါတယ်။ဒါပေမဲ့ဒါဟာနေချင်းညချင်းဖြည့်ရှင်းလို့ရတဲ့ပြဿနာမျိုးမဟုတ်ပါဘူး။ဒါကိုဖြည့်ရှင်းဖို့အတွက်နှစ်နိုင်ငံဆက်ဆံရေးနည်းလမ်းမြင့်တင်ပေးဖို့ကိုပဲကျွန်တော်တို့ဆက်လုပ်နေရမှာပါ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံအစိုးရတွေကြားအပြည်သဘောဆောင်တဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်လာစေဖို့ကျွန်တော်တို့ဝိုင်းဝန်းကြိုးစားပေးရမှာဖြစ်တယ်လို့လုံခြုံရေးကောင်စီမှလည်းဒီပြဿနာအဖြေရှာဖို့ကျွန်တော်တို့တတ်နိုင်တဲ့လောက်အကောင်းဆုံးလှုပ်ဆောင်သွားမှာဖြစ်ပါတယ
်။ရိုဟင်ဂျာဒုက္ခသည်6000လောက်ရှိနေတယ်ဆိုတော့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြင်းနေရာကိုတွားရောက်ကြည့်ရှုပြီးဒုက္ခသည်အမျိုးသမီးမိန်းကလေးငယ်တွေကိုကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့တဲ့ဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂတပ်အမတ်ကြီးကယ်ရင်ပီယာ့စ်ကလည်းသူတွေ့ခဲ့ရတဲ့အခြေအနေတွေကိုအခုလိုပြောပြပါတယ
်။ Enormous distress and sympathy for what those poor women and those poor children
တနားစရာကောင်းတဲ့ဒီအမျိုးသမီးတွေနဲ့ကလေးငယ်တွေကြုံတွေ့ခဲ့ရတာတွေနဲ့အခုဆက်ပြီးတော့သူတို့ရင်ဆိုင်နေရတာတွေအတွက်အကြီးအကျယ်စိတ်မကောင်းဖြစ်ရပါတယ်တိတ်တနာဖို့လည်းကောင်းပါတယ်ဒီလိုဖြစ်အောင်လူသားချင်းချင်းလှုပ်ဆောင်တာဖြစ်တဲ့အတွက်လည်းတိတ်ကိုကြောက်စရာကောင်းပါတယ်ဒါဟာသူတို့တွေနေရရင်ပြန်နိုင်မှုအတွက်လုံခြုံရေးကောင်စီအနေနဲ့နီးလန်းရှာဖို့ကြိုးပမ်းနေနေရမှာစိန်ခေါ်မှုပမာဏဘယ်လောက်ရှိနေလဲဆိုတာကိုပြနေပါတယ်
မိုးရာသီကာလရာသီဥတုတန်ကြောင့်ဒုက္ခသည်တွေရဲ့အခြေအနေပိုးပြီးဆိုးလာမှာကိုအလွန်ဆိုးရိမ်မကင်းဖြစ်မိကြောင်းဒုက္ခသည်စခန်းတွေကိုကြည့်ရှုပြီးအမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတမ်မတ်ကြီးကယ်လီခရီကလည်းပြောပါတယ
် The Bangladeshi government has certainly done an incredible job
ဒီဒုက္ခသည်တွေရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုကြီးမားတဲ့အလုပ်ကြီးကိုဘင်္ဂလားဒေ့ရှ်အစိုးရကကြိုးစားလှုပ်ဆောင်ခဲ့တာတွေ့ရပါတယ်ဒါပေမဲ့မိုးရင်းကာလရောက်တော့မှမို့ခြေနေတွေတိတ်ကိုဆိုးဝါးလာနိုင်ပါတယ်။မုတ်တုံမိုးစတာနဲ့ပေါပေါက်လာမဲ့ခြေနေတွေအတွက်ကျမတို့တိတ်ကိုဆိုးရိမ်ပါတယ်
။ရိုဟင်ဂျာပြည်ထနာဟာတမိုင်းကြောင်းနဲ့ချီပြီးတိတ်ကိုရှုပ်ထွေးပေမဲ့လက်တွေအထေရှာနိုင်မယ်လို့မျှော်လင့်ထားကြောင်းတရုတ်နိုင်ငံဆိုင်ရာလက်ထောက်ကုလသမဂ္ဂတမ်မတ်ကြီးဝူဟိုက်တိုးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။ This is a very complicated issue.
ဒီပြည်ထနာဟာတိတ်ကိုရှုပ်ထွေးတဲ့ပြည်ထနာပါ။တမိုင်းကြောင်းနဲ့ချီနေတယ်လို့လူမျိုးရေးဘာသာရေးနဲ့လည်းဆက်နွယ်နေပါတယ်ဒီရေးကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့ပါလက်တွဲလှုပ်ဆောင်ဖို့လိုအပ်ပါတယ်ဒီပြဿနာပြည်လည်ရေးအကူအညီပေးရမှာအပြည့်သဘောဆောင်တဲ့ကဏ္ဍကနေအားလုံးလှုပ်ဆောင်ဖို့မျှော်လင့်ပါတယ် ပြဿနာအတွက်အခြေကလွယ်လွယ်ရမှာမဟုတ်ပါဘူး။ဒါပေမဲ့အားလုံးအတူတကွလက်တွဲလှုပ်ဆောင်ရင်နီးလန့်ရှာနိုင်မယ်လို့ထင်ပါတယ်
။ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့လုံခြုံရေးကောင်စီဖွဲ့ဝင်တန်အမတ်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လက်ခံတွေ့ဆုံဖို့ရှိမယ်လို့သတင်းတွေမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းခီးစင်မှာလည်းအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ရွာတွေကိုတွားရောက်ကြည့်ရှုနိုင်ဖို့မြန်မာအစိုးရဘက်ကရဟတ်ရင်တွေစီစဉ်ထားတယ်လို့လည်းသတင်းတွေကဆိုပါတယ်။လုံခြုံရေးကောင်စီဖွဲ့ဝင်တွေရဲ့၄ရက်ကြာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံခီးစင်ကိုကူဝိတ်ဗြိတိန်နဲ့ပီရူးနိုင်ငံတွေကဦးဆောင်ခဲ့ကြတာဖြစ်ပါတယ်ရှင်။